ဒီအိမေကမမမြေရှားတတ်တူအသုံးပြုပြီးစစ်မြင့်နီးပညာထွန်းကားလာတဲ့အတွက်လူသားတွေနေမှုထိုင်မှုဘဝခင်မီလာကြပေမဲ့ဒီတတ်တူတွေကိုလုပ်ငန်းရှင်တွေကအလွန်အကျွံလာတူးဖော်နေတဲ့ကချင်ပြည်နယ်ကတော့သဘာဝတန်ရန်ဇာတကျင်းစာသိရပါတယ်။တရုတ်နိုင်ငံဟာကမ္ဘာမှာထွက်ရှိသမျှမြေရှားတတ်တူအားလုံးရဲ့90ရာခိုင်နှုန်းနီးပါးကိုချုပ်ကင်ထားပြီးသူ့နိုင်ငံပြင်ပမြန်မာနိုင်ငံကနေထုတ်ယူတာမို့သဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေဖို့အရေးအကြီးကြီးလာတယ်လို့ British ခြေဆိုင် Global Witness က2024မေ23ရက်ကဖော်ပြတဲ့စောင်းမားမှာပါရှိပါတယ်။2019ကစလို့2023ထိမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုတင်ပို့တဲ့မြေရှားတတ်တူပမာဏကိုပုံနဲ့အယောင်ချက်ဖော်ပြထားတာကိုကြည့်ရင်2019ကတန်ချိန်380ပဲတင်ပို့ခဲ့ရာက2021ဆက်အာနာသိမ့်ပြီးနောက်ပိုင်းအထူးသဖြင့်2023မှာတန်ချိန်4000ကျော်နဲ့အစာပေါင်းရာကျော်တင်ပို့ရာကိုအထင်သာတွေ့ရပါတယ်။2021ဆက်အာနာသိမ့်ပြီးနောက်တစ်နှစ်2022တုန်းကလည်း Global Witness ကအစီအကစားထုတ်ပြန်ခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကတည်း2023မှာတရုတ်နိုင်ငံကိုတန်ချိန်11000ကျော်တင်ပို့ရာမို့3ဆကျော်4ဆနီးပါးပို့လို့တောင်များပါတယ်။ဒီကိန်းကနန်းတွေနောက်ကွယ်မှာအကြောင်းချင်းရာမျိုးစုံရှိတဲ့အထက်မြေရှားတတ်တူကိုအစ်စ်ငရဲမီသုံးတူဖို့ရတာမို့ချီပွေချောင်းအစိတ်တင်ရပြီးငားတွေမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်။ချီပွေချောင်းအထက်ကချီပွေငယ်တမန်မာတော့ငားတွေရှင်တာတွေ့ရတယ်လို့ကချင်ပြည်နယ်ဒေသခံတယောက်ကပြောပါတယ်
။ဒါမဲ့အဲ့ဒီငားတွေကခေါင်းတွေကကြီးပြီးဦးလေးတွေကပိန်ချုံချုံနဲ့
မြေရှားတတ်တူတူဖော်ရဲကငရဲမီ၅မျိုးထက်မနည်းသုံးရပါတယ်။ဒါကြောင့်လေမြေရှားတတ်တူတွင်မှာလုတ်ကင်နေသူတယောက်ပြောတာကအ
စိတ်ပြင်းနေခိုးတော့ရနောက်က
အစိတ်ဖြစ်တော့အခုဒီမှာရှိနေတဲ့ချောင်းကလည်းအချိန်ပြည့်ရင်တော့အစိတ်တွေများနေတာပေါ့ငါလည်းမရှိဘူးပစွန်တော်မရှိဘူးကုန်းကလည်းကြောက်အထိမရှိတော့ဒီမှာတူးရကြလာရင်လည်းကျမကြီးမကောင်းတာတွေဖြစ်လာတော့အများဆုံးတစ်နှစ်နင်းနေတော့ပဲသူလောက်ကြတာအဲ့တော့ကြောင်တနင်းလောက်ပဲလောက်ကြတာအကြာကြီးလို့ရင်တော့ကျမ်းမာကြီးထိခိုက်လာတယ်မျိုးစာမုတ်တွေနှခေါင်းမဝင်နဲ့များလာတယ်ချောင်းဆိုးတဲ့အချိန်ရင်ကျက်တာလေရင်တွေကျက်ပြီးသူ့တွေထွက်လာပြီးဖျားလာတာ
ရှင်တော်ဒီကျက်ပေါ်နာဆယ်နီပက်ပေါ်နာမကြည့်ပါလေ
ငါတွေအကြောင်းပြောပြတဲ့လုံကြုံရေးအရအမီမဖော်လို့တဲ့ဒေသခံကတော့
ကြောက်ပတ်ဒီသွေးတွေထဲမှာကင်ဆာကိုပြန့်ပွားနိုင်တဲ့အစိတ်တောက်တွေဘလောက်ဝင်ရောက်သွားပြီလဲဆိုတာကျွန်တော်တို့ဘာမှတက်တည်မပြနိုင်တာကဝန်နေစရာပါကုမ္ပဏီကဖင်ခါပြီးပြန်တဲ့အတွက်ဘာတစ်ခုမှတာဝန်ယူနိုင်တဲ့လမ်းကြောင်းတွေစဉ်းစားဖို့လေ့လာနိုင်တဲ့အစိတ်ပိုင်းတွေကိုလည်းမလုထမ်းနိုင်တဲ့အတွက်လူစုတွေကတော့သူတို့ဘဝတွေကြာရှုံးတဲ့စနစ်တွေနဲ့ရှေ့ဆက်ရောက်ရလမ်းတွေကအများကြီးပဲကြုံရမှာပါ
ကချင်လူစုမိကိုအားထားရတဲ့သဘာဝတောတောင်မြစ်ချောင်းတွေလည်းပျက်စီးကျမရေးလေထိခိုက်ရတဲ့မြေရှားတတ်တူကုန်သွယ်ရေးကမနစ်ကအမေရိကန်ဒေါ်လာ1.4 ဘီလီယံဘူးရှိတယ်လို့ Global Witness ကပြောပါတယ်။အရသာအစိုးရလက်ထက်2018မှာမြေရှားတတ်တူပြပတင်ပို့တာတားမြစ်ပြီးတရုတ်လူငန်းရှင်တွေကိုလည်းလုပ်ငန်းလျှော့ချဖို့အမိတ်ပေးခဲ့ဘူးတယ်လို့လည်းဖော်ပြပါတယ်။